င်္ဂလာပါခင်ဗျာမေလ25ရက်နေကီအရှာရီဗျူသတင်းစာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်လူထုနဲ့မြန်ဆန်ရွယ်ကူစွာထိတွေ့နိုင်အောင် Facebook လူမှုကွန်ရက်စတင်အသုံးပြုလာနေတဲ့အကြောင်းဆောင်းပါးတဲ့ပုံဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကိုပြီးခဲ့တဲ့မတ်လ23ရက်နေ့ကအတည်ပြုခဲ့ပါတယ်အဲ့ဒီနောက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ဟာ Facebook လူမှုကွန်ရက်ကိုစတင်အသုံးပြုလာခဲ့ပါတယ်အရင်က Facebook သုံးဖို့မကြီးကျော်ခဲ့ပေမဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရချိန်မှာပြည်သူတွေနဲ့များများဆန်းဆန်းထိထိရောက်ရောက်ဆက်သွယ်နိုင်ဖို့ရောဂါတက်ဖြစ်ရေးမှာအစိုးရအရာရှိတွေကျန်းမာရေးဝန်ထမ်းတွေကိုပံ့ပိုးကူညီနိုင်ဖို့အသုံးပြုစွာဖြစ်ကြောင်းလည်းပြောပါတယ်အခုအခါဒေါက်တာစုကြည်ဟာကျန်းမာရေးပညာရေးဆက်သွယ်ရေးစတဲ့ကဏ္ဍတွေကပုံကူတွေနဲ့ Facebook လူမှုကွန်ရက်ကနေပြီးတော့တစ်ဆင့်ဆွေးနွေးတဲ့အစီအစဉ်ကိုဆောင်ရွက်နေပါတယ်မေလနေ့ပိုင်းကလည်းနောက်ဆုံးချုပ်ပြန်ပွဲကျင်းပပေးကြရမှာပြန်ပွဲဝင်သူ2000လောက်ရှိခဲ့ပါတယ်။ဧပြီလတရက်နေ့ကစဖွင့်ခဲ့တဲ့ဒေါက်တာစုကြည်ရဲ့ Facebook အကောင့်မှာကိုရိုနာကူးစက်မှုအခြေအနေဆိုင်ရာသတင်းတွေနေ့စဉ်လိုတင်ပြနေပြီးအများကြီးရှိသူပေါင်း2000ခွဲနေပါရှိပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချောင်းချတဲ့2ဆချော်ရှိတယ်လို့ Nikkei Asia Review သတင်းကဖော်ပြပါတယ်။တက်လာတဲ့တုံ့ပြန်ချက်တွေကလည်းလေးစားမှုချစ်ခင်မှုတွေနဲ့ထုံမှုနေတယ်လို့လည်းသတင်းကဖော်ပြပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းရင်ဆိုင်ဖြည့်ဆည်းရမယ့်စင်ခေါ်ချက်တွေကရှိနေသေးပါအခုဆိုရင်ဒေါက်တာစုကြည်ဟာအသက်85နှစ်ပြည့်တော့မှာပါသူ့ကိုဆက်ခံမဲ့သူနဲ့ပတ်သက်ပြီးညကြီးအရှက်ရွေပြသတင်းစာကမြန်မာနိုင်ငံမှာပါတီမှာဖွဲ့စည်းပုံရှိထားပြီးဖြစ်ကြောင်းဖွဲ့စည်းပုံအတိုင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းသာပြောဆိုခဲ့ပြီးမြေသူမြေဝါဆိုတာမပြောဆိုခဲ့ဘူးလို့ဆောင်းပါးမှာဖော်ပြပါတယ်မေလ25ရက်ဘန်ကောက်ပို့သတင်းစာမှာမြန်မာနိုင်ငံရဲ့တဝဲအထူးစီးပွားရေးစုံနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဒေဝအထူးစီဝါရေးစုံစီမံကိန်းမှာထိုင်းအစိုးရကကြီးကြီးမားမားရင်းနှီးမြှုပ်နှံထားပြီးစီမံကိန်းအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတာဖြစ်ပေမဲ့ထိုင်းနိုင်ငံရဲ့ပြည်မသတင်းမီဒီယာကြီးတွေရဲ့အာရုံစိုက်ဖော်ပြမှုမရှိသတ်တော့ဖြစ်နေတယ်လို့ဆိုပါတယ်ထိုင်းနိုင်ငံရုပ်သံလိုင်းအမှတ်3မှာလက်ရှိပြသနေတဲ့ဇလန်တော်တစ်ခုဟာဒေဝအထူးစီဝါရေးစုံစီမံကိန်းကိုနောက်ခံပြုပြီးရှေ့ကူပြသထားပါတယ်တရုတ်ဆောင်မင်းသားနဲ့မင်းသမီးတို့ဒေဝရှင်နဲ့စိတ်ကမ်းတဲ့အထူးစီဝါရေးစုံတိဆောက်ရေးစီမံကိန်းထိုင်းနေစကချနာဘူရီနဲ့ဆက်သွယ်မဲ့အဝေးပြေးလမ်းမဖောက်လို့ရေးစီမံကိန်းတွေမှာထိုင်းကုမ္ပဏီဝန်ထမ်းလူအဖြစ်တွေ့ဆုံကြပုံကိုဇလန်းဆင်ထားတာဖြစ်ပါတယ်။ရုပ်ရှင်ဇာတ်တမ်းကစိတ်ကူးခြင်းဖြစ်ပေမဲ့ဒဝဲအထူးစီးပွားရေးစုံစီမံကိန်းကတော့အရှိတရာဖြစ်ပါတယ်တဲ့။ NTT လို့ခေါ်တဲ့အီတလီယန်ထိုင်းဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကတည်ဆောက်နေတာဖြစ်ပါတယ်။ဇလန်းနဲ့လက်တွေ့အရှိတရာရမှာကြီးမားတဲ့ကွာခြားချက်တစ်ခုကတော့ရုပ်သံဇလန်းမှာဒီစီမံကိန်းကတကယ့်အပြုသဘောဆောင်လုပ်ငန်းကြီးအဖြစ်ပြသထားပေမဲ့လက်တွေ့မှာတည်ဆောက်ပြီးလုပ်ငန်းတွေကြောင့်ပေါ်ပေါက်လာတဲ့နေရာပြောက်ရွှေ့ခံရတာတွေဒီစီမံကိန်းပေါ်ဒေသခံတွေရဲ့သဘောထားဆန္ဒကိုအရင်မဆိုင်မမင်းမများပဲဆောင်ရွက်နေတာတွေရှိခဲ့ပါတယ်တဲ့ဒါအပြင်လူထုနဲ့တိုင်ပင်ဆွေးနွေးပြီးမှစီမံကိန်းဆောင်ရွက်ခဲ့တဲ့အောင်အစည်းအခမ်းအစားတွေတောင်ထုတ်ပြန်ခဲ့တယ်လို့လည်းဆောင်းပါးကဆိုပါတယ်ဒေဝဲအထူးစီးပွားရေးစုံစီမံကိန်းကိုအီတလီယန်ထိုင်းကုမ္ပဏီနဲ့မြန်မာအစိုးရတို့2008ခုနှစ်ကစတင်ခဲ့တာပါအစ်တောင်အစားတွင်အကြီးဆုံးစက်မှုစုံအဖြစ်ရည်မှတ်ထားတာလည်းဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုအတွင်းဘူဝါဒအပြောင်းလဲဗန္ဓာရေးအကျပ်အတည်းနဲ့စီမံကိန်းအပေါ်ဆန္ဒပြမှုစတဲ့အကြောင်းမျိုးစုံကြောင့်နှောင့်နှေးရပါတယ်တဲ့2011ခုနှစ်အတွင်းရေးရွာ19ရွာကဒေသခံမိသားစုတွေအထင်အကျပ်နေရာရွှေ့ပြောင်းခံခဲ့ရပြီးကရင်ဒေသခံတွေကလည်းရွေကြီးကိစ္စမကျေနပ်ခဲ့ကြပါဘူးအခုထိအီတလီယန်ထိုင်းကုမ္ပဏီနဲ့ဒေသခံတွေကြားကပဋိပက္ခဟာမပြည့်ပြည့်သေးဘူးလို့သိရပါတယ်မနေ့ကတော့မြန်မာဆိုရကတဝက်ရင်းနဲ့စိတ်ကမ်းမှာရင်းနှီးမြှုပ်နှံကြဖို့နိုင်ငံတကာကိုဖိတ်ခေါ်ခဲ့ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အစိမ့်တန့်သွားခဲ့ရတယ်လို့ဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာ။